ချင်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံဘက်ထွက်ပြေးခိုလုံနေကြတဲ့စစ်ပြေးဒုက္ခသည်တွေဟာစစ်ဘေးကနေလွတ်ခဲ့ကြပြီမဲ့ခိုလုံတဲ့နေရာမှာကျန်းမာရေးစောင့်ရှောက်မှုအလုံးအလောက်မရှိတာစိတ်ပိုင်းထိခိုက်ခံစားနေရတာစတာတွေနဲ့ကြုံတွေ့နေကြရပါတယ်ရုပ်ပိုင်းစိတ်ပိုင်းထိခိုက်မှုတွေကြောင့်တက်ကြီးရွယ်အိုတွေထဲကတေဆုံးသူတွေပိုများလာတယ်လို့ချင်းလူခွင့်ရေးအဖွဲ့ CHRO ရဲ့ဒုတိယဥက္ကဋ္ဌဆလိုင်းဇာအုပ်က VOA ကိုပြောပါတယ်
။ဥမာလူကြီးကပလန်အားနဲ့ထပ်ပြီးတင်ဆောင်လာတဲ့လူတွေဆိုလို့ရှိရင်သူတို့ကတက်ကလန်ကြီးဆိုတော့ဒီသူတို့ဥယျာဉ်လည်းမရှိတော့ဘူးဗမာပြည်ကမှတော့မရှိတော့တဲ့အချိန်မျိုးမှာစိတ်ထိခိုက်တာမျိုးလည်းများရှိတယ်အရင်ကအဲ့လိုကြီးယောဂါရီပါရီရှိရှိတဲ့လူကြီးအကောင်မှခူလုံတဲ့နေရာဒီမှာပုခလာရှိတဲ့နေရာအများကြီးရှိတယ်ဆေဝါကစားဖို့နော်တော်တယ်မှာ
အသက်60ဝန်းကျင်ရှိအဖွားအိုတူဆိုရင်ဆိုင်ကယ်သမားအကူညီနဲ့ချင်းပြည်နယ်မတူပီကနေအိန္ဒိယဘက်ကိုပြေးခဲ့တဲ့တပတ်မှာထွက်ပြေးလွတ်မြောက်ခဲ့ပြီမဲ့ခရီးဝေးလမ်းကြမ်းကိုတောက်လျှောက်စီးခဲ့ရလို့အိန္ဒိယနယ်စပ်ရောက်ပြီးမကြာခင်မှာပဲတေဆုံးခဲ့ပါတယ်အလားတူဖြစ်ရတွေ့အခုနောက်ပိုင်းမှာပိုပြီးများလာပါတယ်
။သူကအဲ့ဒီမတကြီးကသူကတော့ဖြစ်ခဲ့တဲ့ရှိလို့ကျင်လက်တစ်ချက်ခံတဲ့အဲ့ဒီတက်ကိုရှိတဲ့နေရာနဲ့သူကဆက်ကျူစီလာပြီးတော့ဒီမှာစီလာတော့ဖြစ်တန်းပြီးတော့ဒီဆောင်နေနေအဲ့ဒီဖြစ်သွားတာ။လမ်းကြီးကလည်းကျန်နေဆိုဒီတကြီးကြီးတွေတော့အများကြီးဖြစ်ချင်းရှိတာပေါ့။
အိန္ဒိယနယ်စပ်ကိုရောက်သွားတဲ့တက်ကြီးရွယ်အိုတွေထဲကဘယ်နှယောက်ဆုံးပါသွားတယ်ဆိုတာကိုတော့စဉ်းကောက်ယူနေကြတော့ဖြစ်ပါတယ်။လေးလအတွင်းအသက်65နှစ်ကနေ90ဝန်းကျင်တက်ကြီးရွယ်အိုတေဆုံးသူပေါင်း40ဝန်းကျင်အထိရှိမယ်လို့ဆလိုင်းဇာအုပ်ကပြောပါတယ်။စစ်ဘေးလွတ်အောင်ထွက်ပြေးကြတဲ့တက်ကြီးရွယ်အိုတွေဟာနိုင်ငံရေးအရှုပ်အထွေးတဲ့သူတို့လက်ငင်းကြုံတွေ့ကြတဲ့ဒုက္ခတွေကြောင့်စိုးရိမ်ပူပန်မှုများတာဖြစ်နိုင်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကပြောကြပါတယ်။ရန်ကုန်မြို့ကစိတ်ကျမ်းမာရေးအနုပညာကုထုံးပညာရှင်ဒေါက်တာအောင်မင်းက VOA ကိုအခုလိုပြောပါတယ
်။ဒီကဒီစနေမှာတော့ပြောလာတယ်။ဒီအိမ်ကြီးရာနေရောမောင်းထုတ်ခံရတဲ့ခံစားမှုအဲ့ဒီခံစားမှုတော့ကရလာတဲ့နောက်ဆက်တွဲတွေဆိုတော့ခံစားနေရတာသိမရှိနေတာလေ။လူကြီးပါတယ်ရပါလေ။ဒီအိမ်ကနေပြီးရေးရတာပြည်ရတာတော့ခိုက်ထုတ်ခံစိတ်ကျတယ်။ဘယ်လိုမှအဲ့ရအောင်လေ။မနေ့ကလည်းမင်းရဲ့မင်းရဲ့ရေအာမမဖြစ်အဲ့ဒါနဲ့တော့ဒီခဏကိုရဒုက္ခပဲ။ဒီနေ့သွားနိုင်တဲ့အရင်မဟုတ်ကြဘူး။ဒီလိုပို့ပြီးတော့ဒုက္ခတွေဒီများကြီးဆွဲပြီးရတယ်။မင်းရဲ့နေရနေရအခန်းစီးလို့နေရတာဟာဒါခဏလေးဒုက္ခမျိုးမျိုးပေါ့။ဒီမှာတော့အန္တရာယ်ကပြောက်တယ်နော်။သူ့ရဲ့နည်းတွေတားတွေဘယ်လိုမျိုးကြမလဲဆိုတာဟာဒီကနေ့ကျန်တဲ့ပြည်သူတွေသူ့တားတဲ့နည်းမျိုးကောင်းကောင်းလေးထားနေတယ်နော်။ဒီမျိုးသေးသေးတွေလည်းမင်းမကြီးသေးနေတာဖြစ်တယ်။အဲ့လိုမျိုးခါတွေများဘူးပေါ့။အဲ့ဒီတုံးကြီးက
မြန်မာနိုင်ငံရဲ့နေဆက်အိန္ဒိယပိုင်မီဇိုရမ်ပြည်နယ်ဘက်မှာကိုလုံနေကြတဲ့စစ်ပြေးဒုက္ခသည်တွေက3000ကျော်ရှိတဲ့အပြင်ချင်းပြည်နယ်တဲကယာယီစစ်ပြေးဒုက္ခသည်စခန်းတွေမှာလည်း4000ကျော်ရှိတယ်လို့ချင်းအဖွဲ့အစည်းတချို့ကပြောပါတယ်။အလားတူတိုက်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမုံကိုဒေသ၊ကယားပြည်နယ်၊ကရင်ပြည်နယ်၊ကချင်ပြည်နယ်၊စကိုင်းတိုင်းတို့မှာလည်းအိုးအိမ်ပြစ်ထွက်ပြေးနေကြသူတွေတိတ်နေချီရှိပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့စာရင်းအရစစ်အာဏာသိမ်းပြီးတဲ့2021ဖေဖော်ဝါရီလကနေ2022ဖေဖော်ဝါရီလအထိမြန်မာနိုင်ငံမှာစစ်ပြေးဒုက္ခသည်4,300ထက်မနည်းရှိပါတယ်။အခုနှစ်မိုးအဝင်စောမယ်လို့မိုးလေဝသပညာရှင်တွေကကြိုတင်ခန့်မှန်းထားတဲ့အတွေ့မိုးတွင်ကာလပြည်တွင်းဒုက္ခသည်တွေကိုရေရှည်ထောက်ပံ့နိုင်ဖို့တက်ကြီးရွယ်အိုတွေနဲ့မွေးကင်းစကလေးငယ်တွေရဲ့ကျန်းမာရေးစတာတွေဟာအဓိကစိန်ခေါ်မှုတွေဖြစ်လာနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။